quarantine center တွေမှာ14ရက်စောင့်ကြည့်ခံနေကြတဲ့သူတွေကို volunteer တွေကအစားအသောက်ကျွေးမွေးတာလိုအပ်တဲ့ကိစ္စတွေလှုပ်ဆောင်ပေးတာတွေအပြင်တီးတက်နေနေကြရတဲ့သူတို့တွေအတွက်အကြက်တဲကာလမှာစိတ်သက်သာရပျော်စရာတွေကိုလည်းတတ်နိုင်သမျှဖန်တီးပေးနေကြတယ်ဆိုတဲ့အကြောင်းကိုပြောပြပေးပါမယ်နိုင်ငံရခြားကနေပြန်လာသူတွေကိုတီးတန့်ခွဲထားပြီး14ရက်တတ်မှတ်နေရတွေမှာစောင့်ကြည့်ခံနေရခြင်းအကြက်တဲကာလမှာ volunteer တွေကစိတ်သက်သာစရာတွေကိုတတ်နိုင်သေးပြီးဖန်တီးပေးနေကြပါတယ်။စီကြောင်းသော volunteer တွေကလှိုင်မြို့နယ်က facility quarantine center မှာစောင့်ကြည့်ခံနေရသူတွေအတွက်မနေ့ကတချင်းတွေတီးထိုးပြီးဖြိုဖြေပေးတာမျိုးတွေလုပ်ပေးခဲ့ပါတယ်။သူတို့တွေကကျန်းမာရေးအတွက်ကူညီလုပ်ပေးကြတာတွေအပြင်စောင့်ကြည့်ခံနေရသူတွေစိတ်ပြတ်အားလျော့တာတွေမဖြစ်အောင်ပျော်ရွှင်စရာတွေလုပ်ပေးနေကြတာပါ။
သူအောင်ကျွန်တော်တို့စေချောင်းသားတွေရဲ့ကျွန်တော်တို့ရဲ့ volunteer 35ယောက
် volunteer 35
ယောက်ကျွန်တော်တို့ဆက်ပြီးတော့ flying quarantine center ကနေပြီးတော့ဒီဘက် h အဆောင်မှာရှိရဲ့ပြည်တော်ပြန်များကို
ပြည်တော်ပြန်များကိုလာရောက်ဖြောပြပါ
ဖြောပြမှာဖြစ်ပါတယ
်ကျွန်တော်ဒီရောလာရောအားလုံးဒီလိုချုပ်ပြကြအောင်ပါ
The remain fire မှာပဲမကူတဲ့ The remain ဒီစိတ်ကိုမလျှော့ပါနဲ့မြေမြလင်းကြမြားတစ်ချိန်ပြေးလာမှာ
ဒီလိုပဲပအိုင်းဒေတာနောင်တရားပြည်နယ်ကပြည်တော်ပြည်နယ်ကိုစောင့်ကြည့်ထားရစတင်ချောင်းမှာခွဲခြားဆက်ဆံတယ်လို့မယူဆဖို့ကက်ယောဂါကာလမှာကျန်းမာရေးပြဋ္ဌာန်းချက်တွေအရခွဲထားရတာမို့စိတ်အားမငယ်ချဖို့ရည်ရွယ်ပြီးနောင်တရားလူငယ်တွေကစတေရှိုးတစ်ခုစီစဉ်ပြီးဖြောဖြေပေးခဲ့ကြပါတယ်ကွာရတိန်းစင်တာတွေမှာဗောလန်တီးယားအဖြစ်ကူညီပေးနေတယ်မတင်စာခိုင်ကလည်းစောင့်ကြည့်ခံသူတွေကိုကူညီပေးရတာနဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ဒီမှာအရန်ပျော်ကြအကုန်လုံး14ရက်တောင်မဟုတ်28ရက်ဆိုလည်းပျော်ပျော်ကြီးနေမဲ့သူတွေကြီးပဲအရန်စိတ်ချမ်းသာကြတယ်ပျော်ကြတယ်ကျမတို့ကပြီးရသူတို့ဟို patient လို့လည်းကျမတို့ဆက်မဆက်ဆံဘူးစကြတဲ့ကကျမတို့စီကဲချက်တွေကိုတော့လိုက်နာတယ်ကျမတို့သုံးဝေခွာမယ်ဆိုဘူးခွာတယ်ပေါ့နော်ဒါပေမဲ့သူတို့နဲ့ကျမတို့ကမိသားစုလိုမျိုးနွေ့နွေ့တွေ့တွေ့ဒီမှာကျမတို့ mental health ကတစ်ခါလဲတန်းပြီးတော့မှာပေါ့နော်သူတို့နဲ့ဆက်ဆံရေးကိုပါတစ်ခါလဲလူမှုဆက်ဆံရေးကိုပါတိဆောက်တဲ့အခါကျတော့ volunteer တွေနဲ့ဒီကရောက်နေတယ်ကွာတိုးဝင်တဲ့သူတွေနဲ့ကအရင်အဆင်ပြေတယ်ဆရာတော်ကလည်းလူလူချင်းဖြစ်အောင်ဖြည့်ဆည်းပေးတဲ့အခါကျတော့ကျွန်တော်တို့စင်တာကတော့တော်တော်လေးလိုမှအရင်အဆင်ပြေချောမှုရယ်ပေါ့နော်ဒီမှာနေမကောင်းတာလည်းလုံးဝမရှိဘူးကျဲမာတယ်ပျော်ရွှင်နေကြတယ်အားလုံးကဟုတ
် volunteer တွေက quarantine နေနေကြတဲ့သူတွေကိုအစားအသောက်ပို့ဆောင်ပေးတာလိုအပ်တဲ့ပစ္စည်းတွေပို့ပေးတာတွေလုပ်သလိုတီးသက်နေရတဲ့အတော်အတွင်းစိတ်ပျော်ရွှင်စေဖို့အတွက်ကိုလည်းတတ်နိုင်သမျှဆောင်ရွက်ပေးနေကြပါတယ်လက်ရှိမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါပိုးတွေ့ရှိထားသူစုစုပေါင်းက20ဦးရှိနေပြီးသေဆုံးသူ2ဦးရှိပါတယ်။ကမ္ဘာမှာရောဂါဖြစ်ပွားနေသူစုစုပေါင်းကတသန်းကျော်ရှိနေပြီးသေဆုံးသူက9000ခွဲနီးပါးနဲ့ပြန်လည်သက်သာလာသူစုစုပေါင်းက2000ကျော်ရှိနေပါတယ်။ကျွန်မအိမ်တနာထုံးမှရန်ကုန်ကနေသတင်းပေးပို့ပါရစေ။